အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအင်အားပြင်းငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်အာဖဂန်အဖွဲ့ဝင်အိန္ဒိယပါကစ္စတန်နိုင်ငံမှာပါတည်ဆုံးသူရေတွက်ဟာတရားကျော်သွားပြီဖြစ်ပြီးတော့ရာနဲ့ချီပြီးတော့လည်းဒဏ်ရာရသွားခဲ့ပါတယ်ဖေဇာဘတ်မျိုးရဲ့အရှိတောင်ဘက်ကမိုင်60လောက်အကွာကိုဗဟိုပြုပြီးတော့တင်းလာနေကလှုပ်ခတ်ခဲ့တာဖြစ်ပြီးတော့အမေရိကန်ဘူမိဗေဒဌာနရဲ့တိုင်းတာချက်အရပြင်းအားဟာ9.5 magnitude ရှိတယ်လို့ပြောပါတယ်တည်ဆုံးသူဒါမှမဟုတ်ဒဏ်ရာသူစင်းဟာထပ်ပြီးတော့တိုးလာနိုင်တယ်လို့လည်းအာဖဂန်သတင်းရက်ွက်တွေကပြောပါတယ်ငလင်ကြောင့်ထိခိုက်ဒဏ်ရာသူဆုံးသူတွေအများပြားရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒါပေမဲ့အစိုးရတာဝန်ရှိသူတွေဘက်ကတော့အတိအကျသတင်းထုတ်ပြန်တာမရှိသေးဘူးလို့အာဖဂန်နိုင်ငံရဲ့ထိပ်တန်းနိုင်ငံရေးသမားတို့ဖြစ်တဲ့အဗ်ဒူလာကပြောပါတယ်ငလင်လှုပ်ခတ်သွားတဲ့နေရာနားမှာကူညီကယ်ဆယ်ရေးတွေချက်ချင်းပေးနိုင်ဖို့အတွက်အာဖဂန်တပ်တွေနဲ့ရဟယင်တွေကိုပါကစ္စတန်စစ်တပ်အကြီးအကဲရာဟီလ်ရှရစ်ကဆေးလွတ်လိုက်ပါတယ်နန်ဂဟာပြည်နယ်မှာတော့6ရောက်သေးဆုံးပြီး80လောက်တန်းရခဲ့တယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကအစောပိုင်းကပြောပါတယ်ဒါပြင်ကွန်ဒူးပြည်နယ်မှာဆိုရင်လည်းចောင်းသား12ယောက်အပါသေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရရခဲ့ကြတယ်လို့ဆိုပါတယ်ပါကစ္စတန်နိုင်ငံမှာတော့ခိုင်ဘာပထုံခွာဒေသကငလျင်တန်းအပြင်းထန်ဆုံးခံခဲ့ရပြီးတော့48ယောက်ထပ်မင်းသေဆုံးပြီး950တန်းရခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်ဒါပြင်ငလင်းလှုပ်ပြီးတဲ့နောက်မိနစ်90အတွင်းအင်အား 4.9 နဲ့ 4.8 စီရှိတဲ့ငလင်းငယ်နှစ်ခုလည်းလှုပ်ခတ်သွားတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်ငလင်းကြောင့်အိန္ဒိယနိုင်ငံနယူးဒယ်လီမြို့အထိပါအိမ်တွေတုန်ခါသွားခဲ့ပါတယ်ခင်ဗျာ